မင်္ဂလာပါရှင် VOA American တန်ရဲ့2020ပြည့်နှစ် January 24ရက်တောက်ကြနေ့ညနေပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 19နဲ့ 25 တို့ကနေနာဆင်နိုင်ကြပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်လူ25ယောက်တမန်နဲ့သေဆုံးပြီး830ကူးစက်ခံရတဲ့အကြောင်းတရုတ်မျိုးသားချမ်းမာရေးကော်မရှင်ကဒီနေ့ပဲအတည်ပြုပါတယ်မြန်မာနိုင်ငံပေါ် ICJ တရားရုံးဆုံးဖြတ်ချက်ကိုထောက်ခံခဲ့ပေမဲ့လက်မခံနိုင်တဲ့အချက်အချို့ရှိတဲ့အကြောင်းတရားရုံးဒုက္ခကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနာဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာတွေထဲမှာမနေ့ကနယ်သာလန်နိုင်ငံဒီဟိတ်တရားရုံးကနေမြန်မာနိုင်ငံနဲ့ပတ်သက်လို့ကြားဖြတ်ဆုံးဖြတ်ချက်ချခဲ့တဲ့ပေါ်မှာနိုင်ငံတကာဥပဒေပညာရှင် Michael Becker နဲ့ VOA ကဆက်သွယ်မေးမြန်းရမှာ
The court has unequivocally said that Myanmar needs to live up to its obligations under the Genocide Convention and that means
မြန်မာနိုင်ငံထဲမှာကြာနေသေးတဲ့ရိုဟင်ဂျာတွေလုံခြုံရေးနဲ့ပတ်သက်ပြီးပြောသွားတာတွေကိုနေ့တူနားဆင်နိုင်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့သခိုင်းတိုင်းဒေသကြီးခီးစဉ်တတိယနေ့ကလူလူနဲ့တွေ့ဆုံခဲ့တဲ့အကြောင်းနဲ့တူဝူဟန်မှာစတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးမြန်မာပြည်ထဲမှာတော့အခုထိမတွေ့ရသေးဘူးဆိုတဲ့နောက်ဆုံးသိထားရသမျှအခြေအနေကိုလည်းပြောပြပေးပါမယ်ရှင်။ဒီလိုသတင်းလှော်တွေမတိုင်ခင်အရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်ရွေးဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်လူ25ယောက်တမန်နဲ့သေဆုံးပြီး830ကူးစက်ခံရတဲ့အကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီနေ့ပဲတည်ပြပါတယ်။တရုတ်ရိုးရာနှစ်သက်ကူကာလခီးသွားတွေများလို့ရှိတဲ့အချိန်မှာပဲတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ကမြို့တွေအများစုပါဝင်မြို့ပေါင်း73မြို့မှာလည်းခီးသွားလာမှုတွေကိုအာဏာပိုင်တွေကန့်သတ်လိုက်ပါတယ်။နာမည်ကျော်မဟာဒဏ္ဍာရီရဲ့စိတ်ပိုင်းတစ်ချို့အပါအဝင်ကမ္ဘာလည်းခီးသွားတွေရေပန်းစားတဲ့နေရာတစ်ချို့ကိုပိတ်ထားဖို့လည်းတရုတ်အာဏာပိုင်တွေဒီနေ့ပဲကြေညာခဲ့တာပါ။ဒီနေ့တကူမှာအလဲပတ်သွားလို့ရှိတဲ့ရှန်ဟိုင်းမြို့ကဒစ်စနီလန်အပန်းဖြေစခန်းကိုလည်းကျန်းမာရေးအန္တရာယ်အတွက်ကြိုတင်ကာဝယ်တဲ့အနေနဲ့ပိတ်လိုက်တဲ့အကြောင်းကြေညာထားပါတယ်။ Virus 4စတင်ကူးစက်တဲ့ဝူဟန်မြို့အာဏာပိုင်တွေကတော့ဂရင်းတထောင်ဆန့်စေယုံတွေတကူအမြန်တိစောင့်နေပြီးဖေဖော်ဝါရီလ3ရက်နေ့မှာစတင်ဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းဒီနေ့ပဲကြေညာထားပါတယ်။ဝူဟန်မြို့ကနေလင်းရင်ရထားတွေမထွက်ဖို့လဲမနေ့ကပဲအမိန့်ထုတ်ထားတာပါ။အဝေးပြေးလမ်းတွေကရိုသင်းမော်တွေမြေရောက်ရထားတွေနဲ့ဘတ်စကားပြည့်စွက်မှုတွေကိုလည်းဆိုင်းငံ့ထားပါတယ်။အများပြည်သူကြားသွားလာသူတွေအပြင်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းဝင်တွေမှာအလုပ်လုပ်တဲ့သူတွေအားလုံးနှာခေါင်းစည်းတွေတက်ကြဖို့လဲအာဏာပိုင်တွေတိုက်တွန်းထားတဲ့အကြောင်းစင်ဝါသတင်းကဖော်ပြခဲ့တာပါ။အလားတူကာဝေးအစီအမံတွေကိုတော့အနီးအနားကမြို့နှမြို့ဖြစ်တဲ့ဟွမ်ကောင်းနဲ့အဂျိုးမြို့တွေမှာလည်းထုတ်ပြန်ခဲ့ပါတယ်။လူများပြလာရောက်လို့ရှိတဲ့ပေကျင်းမြို့တော်ကနှစ်တကူအားလိုက်ရဲ့ကာလအခမ်းအနားတွေကိုလည်းအစိုးရကဖျက်ထားပါတယ်။
တရုတ်နိုင်ငံမှာသေဆုံးသူ20ကျော်သွားပြီဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကိုနိုင်ငံတကာအဆင့်ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေသတ်မှတ်ဖို့မလိုသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြာသပတေးနေ့ကဆုံးဖြတ်ခဲ့ပါတယ်။ဒါ့အပြင်ဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်လို့နိုင်ငံတွေအနေနဲ့သတိရှိကြဖို့ WHO ရဲ့အရေးပေါ်ကော်မတီကတိုက်တွန်းခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံ5ခုထက်မနည်းမှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိပေမဲ့နိုင်ငံတကာအရေးပေါ်အခြေအနေမကျေညာသေးဘူးဆိုတဲ့ဆုံးဖြတ်ချက်ကိုကော်မတီမှတညီတညွတ်ထဲဆုံးဖြတ်ခဲ့တာတော့မဟုတ်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့နှစ်ရက်ကြာအခြေအလဲဆွေးနွေးခဲ့ကြပြီးကော်မတီဝင်ကျွမ်းကျင်သူတွေကြားမှနောက်ဆုံးဆုံးဖြတ်ချက်အတွက်အတော်လေးသဘောထားကွဲခဲ့ကြတာပါ Virus ပိုးကူးစက်သူအရေးအတွက်တိုးနေတာနဲ့ရောဂါပြင်းထန်မှုကြောင့်ဆိုးရင်စရာဖြစ်တယ်လို့ကျန်းမာရေးအရေးပေါ်အခြေအနေကြေညာခြင်းသူတွေဘက်ကထောက်ပြခဲ့ကြပါတယ်အလားတူတရုတ်အာဏာပိုင်တွေကယောဂါထိန်းချုပ်ရေးစ조사နေတယ်လို့တခြားနိုင်ငံတွေမှာဖြစ်တဲ့အရေးအတွက်နဲ့ကြိုတင်ကာကွယ်မှုတွေကြောင့်တော်တော်များများကလည်းအရေးပေါ်အခြေအနေမကျေညာသင့်သေးဘူးလို့ပြောတဲ့အကြောင်းအရေးပေါ်ကော်မတီဥက္ကဋ္ဌ DDA ဟူစိန်ကပြောပြပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဟာတရုတ်နိုင်ငံသားမကဒေသရင်းမှာရောတကမ္ဘာလုံးအတွက်ပါသိပ်ကိုအန္တရာယ်များတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ကပြောပြီးနိုင်ငံတွေအနေနဲ့သတိရှိကြဖို့နဲ့ဗိုင်းရပ်စ်ပိုးမကူးအောင်ကြိုတင်ကာကွယ်ဆောင်ရွက်မှုတွေလုပ်ကြဖို့တိုက်တွန်းခဲ့ပါရယ်
လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့မြန်မာတန်ရုံကသတိပေးလိုက်ပါတယ်။အထူးသဖြင့်ဟူပေပြည်နယ်ကယောဂပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရွားနဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားတာပါ။သဆိုင်ရာအာဏာပိုင်တွေထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့နဲ့အခက်အခဲရှိရင်ဘေကျင်းမြို့တော်ကမြန်မာတန်ရုံကိုဆက်သွယ်အကူအညီတောင်းခံနိုင်ကြောင်းလည်းမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Virus ပိုးကူးစက်မှုကြောင့်လူပေါင်း2000လောက်သေဆုံးပြီးတရုတ်နိုင်ငံတွင်းမှာလူပေါင်း800ကျော်အပြင်ပြည်ပနိုင်ငံတွေမှာပါကူးစက်သူတွေလည်းရှိနေပါတယ်။ဝ ဝမ်မျိုးကဆက်လိုက်တဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာတရုတ်နိုင်ငံဘေဂျင်းရှိုင်းနဲ့ကွမ်တောင်းပြည်နယ်လိုမြို့ကြီးတွေအပြင်ဂျပန်တောင်ကိုရီးယားထိုင်းထိုင်ဝမ်နဲ့အမေရိကန်အထိကူးစက်နေတာပါတရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးပေမဲ့ကျူတင်ကာဝေးအစီအမံတွေချမှတ်ထားတဲ့အကြောင်းကျန်းမာရေးအနာဖိုင်တွေကပြောဆိုကြပါတယ်ဝမ်မျိုးကနေမနေ့ကမြန်မာနိုင်ငံကိုတိုက်ရိုက်ပြန်တန်းလာတဲ့လေယာဉ်တစ်စင်းမှာလိုက်ပါလာတဲ့ခီးတဲ့တချို့ကိုစစ်ဆေးရမှာယောဂကူးစက်မှုမတွေ့ရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာတော့၅ရောင်မြောက်ကူးစက်သူတွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုခဲ့တာပါတရုတ်နိုင်ငံဝူဟန်မြို့ကပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ရပြီးဒါဆိုရင်ထိုင်းနိုင်ငံမှာလေဆိပ်မှာစစ်ဆေးစဉ်ကူးစက်မှုတွေမတွေ့ခဲ့ရပဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလဲလူလူချမ်းမာရေးဒုတိယဝန်ကြီးစတိပတူချာကိုကူးကွားပြီးရိုက်တာသတင်းကဖော်ပြခဲ့ပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမရောက်အောင်တားဆီးရေးကြားဖြတ်ဆောင်ရွက်မှုတွေကို ICJ နိုင်ငံကတရားရုံးကချမှတ်ခဲ့ပြီးတဲ့နောက်တရားရုံးရဲ့ဒုတိယဥက္ကဋ္ဌတရုတ်နိုင်ငံသူရွှေဟန့်ချင်ကသူ့ရဲ့ဒီကြသဘောထားကိုထုတ်ပြန်ခဲ့ပါတယ်။ကြားဖြတ်ဆောင်ရွက်ချက်အမိန့်ချဖို့သူထောက်ခံပေမဲ့ဘာကြောင့်ချဖို့လိုရဲဆိုတဲ့အကြောင်းရင်းတချို့အပေါ်မှာတော့သူသိသဘောမတူဘူးဆိုတာကိုရှင်းပြထားတာဖြစ်ပါတယ်။အဓိကအားဖြင့်မြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတာမှန်ပေမဲ့လူမျိုးတုံးတပ်ဖြတ်တဲ့အစ်စင်မဟုတ်ဘူးလို့သူကပြောပါတယ်။တရားစွဲတဲ့ဂမ်ဘီယာနိုင်ငံအနေနဲ့တရားစွဲနိုင်ခွင့်ရှိတယ်ဆိုတာကို Belgium နဲ့ Senegal နမူနာယူပြီးတော့တရားရုံးကဆုံးဖြတ်ခဲ့တာကိုလည်းသူသိသဘောမတူဘူးဒါကိုကြေညာချက်မှရှင်းပြထားပါတယ်။အခုလိုသူ့ဘက်ကသဘောမတူတဲ့ကိစ္စတွေကိုကြေညာချက်မှပြောထားတယ်လို့သူဘာကြောင့်ဆုံးဖြတ်ချက်ချဖို့ထောက်ခံခဲ့တယ်လဲဆိုတဲ့အချက်၃ချက်နဲ့ရှင်းပြထားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေး FFM အဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေရဲ့လေးနက်မှုနဲ့အတိုင်းအတာကို ICJ တရားရုံးကလျှစ်လျူရှုလို့မရတာကြောင့်မြန်မာနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်တွေကိုအသေးချာလိုက်နာအောင်လို့သူ့အနေနဲ့ကြားဖြတ်ဆောင်ရွက်မှုတွေလုပ်ဖို့ထောက်ခံတာဖြစ်တယ်။နောက်တစ်ချက်ကရခိုင်ပြည်နယ်တွေကနယ်မြေရှင်းလင်းမှုတွေမှာအင်အားအလွန်ကျွန်းသုံးတာလူခွေရေးချိုးဖောက်တာတွေရှိတယ်ဆိုတာကိုတရားရုံးကြားနာပွဲမှာမြန်မာဘက်ကအတိအမှန်ပြုပြောသွားခဲ့တာတွေလည်းရှိတယ်။ရခိုင်ပြည်နယ်မှာနောက်ထပ်လက်နက်ကိုင်ပဋိပက္ခတွေထပ်ဖြစ်နိုင်တယ်။ဒါကြောင့်ဖြစ်ခဲ့ရင် provisional measure တွေနဲ့ထိန်းလို့ရအောင်သူသဘောတူရတာဖြစ်တယ်လို့ပြောပါရယ်။သူထောက်ခံတဲ့တတိယချက်ကတော့လက်ရှိမှာရိုဟင်ဂျာတွေဟာအကာအကွယ်မဲ့တဲ့အခြေအနေမှာရှိနေဆဲဖြစ်တဲ့9သိန်းကျော်လောက်အိုးအိမ်ပြည့်ဆုံးခွာခဲ့ရတာကြောင့်ကြားဖြတ်ဆောင်ရွက်ချက်တွေကို ICJ နိုင်ငံကတရားရုံးကချမှတ်ဖို့သူထောက်ခံရတာဖြစ်တယ်လို့ ICJ တရားရုံးဒုဥက္ကဋ္ဌရွှေဟန့်ချင်ကသူ့ရဲ့တရားသဘောထားကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမရအောင်လို့တားဆီးရေးကြားဖြတ်ဆောင်ရွက်ရမယ့်အချက်၄ချက်ကို ICJ တရားရုံးကကြားသာပြင်းတွေကဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာအစိုးရက ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီရနေငယ်မှာဩဇာကြီးမားတဲ့ရှီယာဘာသာရေးခေါင်းဆောင်မော့တာဒါအယ်ဆာရာရဲ့နောက်လိုက်ထောင်ထဲချပြီးအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးဘက်ကရက်မြို့တော်မှာဒီကနေ့ဆန္ဒပြကြပါတယ်။ဒီလက်စမန်းကဘက်ကရက်မြို့တော်မှာအီရန်နိုင်ငံကထိတ်တန့်တံမှုတူကိုအမေရိကန်ကအဝေးထိန်ဒရုန်းနဲ့တုတ်တင်ရှင်းလျင်ကအမေရိကန်စန့်ကျင်ရေးသဘောထားတွေကြီးထွားနေချိန်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။မွဆင်တွေဝေဖြူကြတဲ့တောက်ကြနေဆိုးဝဲမှာပဲအမေရိကန်နဲ့အစ္စရေးနိုင်ငံကိုဆန့်ကျင်တဲ့ပိုစတာတွေကြီးကြော်တဲ့အနေနဲ့ဆန္ဒပြကြတာဖြစ်ပါတယ်။အမေရိကန်တန်ယုံပါဝင်နိုင်ငံခြားတန်ယုံတွေအီရတ်ဆိုးရယုံတွေရှိရာလွန်ကျွေးဆောင်ချက်တွေထူးထူးထပ်ထပ်ချထားတဲ့ Green Zone ရက်ကိုတွားတဲ့လမ်းနေတံတားတွေကိုတော့ဆန္ဒပြပွဲတွေကြောင့်ပိတ်ထားခဲ့ရပါတယ်
။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တန်ယုံအပေါ်2012ခုနှစ်ကတိုက်ခိုက်မှုမှာပါဝင်ခဲ့တဲ့လီဗျားလူမျိုးတယောက်ကိုအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုရုံးကလီဗျားဆိုင်ရာအမေရိကန်တပ်အမတ်ကြီးခရစ်စတိုဖာစတီဗင်စ်အပါအဝင်အမေရိကန်၄ယောက်တေဆုံးခဲ့ပါတယ်မူစတာဖာအယ်အီမတ်မှာအပြစ်ရှိတယ်ဆိုတာကိုမနစ်ထဲကဆုံးဖြတ်ခဲ့ပြီးဂျာတာဘရီနီကပြစ်ဒဏ်ချလိုက်တာပါဆစ်ဆုပ်ဖွဲ့ကောင်းတဲ့ပြစ်မှုမျိုးကျူးလွန်ဖို့စူးစမ်းသူတွေပြစ်မှတ်သွားအောင်လို့ဒီပြစ်ဒဏ်ကနမူနာပြလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပါတယ်ပြည်ရင်းမှာပဲဖြစ်ဖြစ်ပြည်ပမှာပဲဖြစ်ဖြစ်အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအမြဲတမ်းထိတ်တန့်ဦးစားပေးတယ်ဆိုတာဒီပြည်ထောင်နဲ့တက်တည်ပြလိုက်တာဖြစ်တယ်လို့အမေရိကန်တရားရေးရှေ့နေဂျက်စီလျူးကပြောပါတယ်မူစတာဖာအယ်အီမန်ကိုအမေရိကန်တပ်တွေလစ်ဗျားမှာ2019ခုနှစ်ကဖမ်းမိခဲ့ပြီးတဲ့နောက်အမေရိကန်ကိုခေါ်လာတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဂုကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လက်တော်ကကျန်းနာစစ်ဆင်နေတဲ့တရားခွင်မှာဒီမိုကရက်အလုပ်တော်ကိုယ်စားလှယ်ဒီနေ့နောက်ဆုံးနေ့ဖြစ်ထပ်မံလျှောက်လှည့်ချက်ပေးမှာဖြစ်ပါတယ်။ရီပူဘလီကန်ကိုယ်စားလှယ်ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လက်တော်မှာသမ္မတကိုအရေးယူဖို့ဆုံးဖြတ်မဲ့အလားအလာမရှိပေမဲ့သမ္မတကိုရာဂုကဖယ်ရှားတာမှန်ကန်တဲ့လုပ်ရည်ဖြစ်နေအတိုက်ခံဒီမိုကရက်တီကသူတို့ယုံကြည်ထားတဲ့အတိုင်းတင်ပြနေကြတာပါ။အလုပ်တော်ထော်လန်ရေးကော်မတီဥက္ကဋ္ဌအတန်ရှစ်ကတော့မှန်ကန်တဲ့လုပ်ရည်နဲ့အမှန်တရားဘက်ကယက်တီဖို့အရေးကြီးတဲ့အကြောင်းတရားခွင်မှာမနေ့ကပဲပြောသွားပါတယ်။သမ္မတထရန့်ကတော့ဒီမိုကရက်တီကအရေးယူဖို့ကြိုးပမ်းနေတဲ့လုပ်ငန်းစဉ်ဟာမျှတမှုရှိတယ်လို့ဖောက်ပြန်တဲ့လို့ရဖြစ်နေလဲမနေ့ကပဲ Twitter လူမှုကွန်ရက်ကနေဝေဖန်ထားပါတယ်
EU ရောပါသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့သတင်းတစ်ပတ်ပဲလိုတော့ချိန်မှာနှုတ်ထွက်ရေးသဘောတူညီချက်အပေါ်ဥရောပကော်မရှင်ဥက္ကဋ္ဌနဲ့ဥရောပကောင်စီဥက္ကဋ္ဌတို့ကတရားဝင်လက်မှတ်ရေးထိုးခဲ့ကြပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဥရောပကောင်စီဥက္ကဋ္ဌရှာမီရှဲလ်တို့ဒီကနေ့မနေ့ကလက်မှတ်ထိုးတဲ့ပုံတွေကို EU ကထုတ်ပြန်ပါတယ်ရှောင်လွဲလို့မရတဲ့အပြောင်းလဲတွေရှိလာမှာဖြစ်ပေမဲ့ချစ်ခင်ရင်းနှီးမှုကတော့အရင်တိုင်းဆက်ရှိသွားမှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမီရှဲလ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဥပဒေပညာရှင်တဦးနဲ့သီတန့်ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါမြန်မာနိုင်ငံပေါ်မှာကြားဖြတ်အရေးယူစီမံဆောင်ရွက်ချက်များအမိန့်ချမှတ်လိုက်တာကိုကြည့်ရင် ICJ တရားရုံးစီရင်ပိုင်ခွင့်အပေါ်မြန်မာရဲ့ကန့်ကွက်ချက်80အောင်မြန်မာမဟုတ်ဘူးဆိုတာအခိုင်အမာပြသလိုက်တာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင် Michael Becker ကသုံးသပ်ပါတယ်။အခုလက်ရှိ Ireland နိုင်ငံ Dublin က Trinity College ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခဖြစ်တဲ့ Mr. Becker နဲ့မတ်အင်ဂျင်နိုင်က Skype ကနေပြီးတော့တည်တံ့ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာစက်တီကြံနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာပြုမှုဆောင်ရွက်ချက်အားလုံးကနေမြန်မာအစိုးရကအကာအကွယ်ပေးဖို့ ICJ တရားရုံးကဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီတရားရုံးအမိန့်ဟာဘလောက်ထိထူးခြားမှုရှိလဲလို့မြင်ပါတယ်ရှင
်။ So today's decision by
တရားရုံးဆုံးဖြတ်ချက်ဟာအလွန်ထူးခြားပါတယ်။မြန်မာနိုင်ငံအနေနဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကာကွယ်တားဆီးရေးသဘောတူစာချုပ်အတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်နေတယ်ဆိုတာတရားရုံးကပြက်ပြက်သားသားချမှတ်ခဲ့တာဖြစ်ပါတယ်။အခုတရားရုံးအမိဟာမြန်မာနိုင်ငံထဲမှာဆက်ပြီးကြံနေတဲ့ရိုဟင်ဂျာအတိုင်းအဝိုင်းအတွက်အဓိကထားတာပါလုံခြုံရေးစစ်တပ်ဒါမှမဟုတ်တခြားဘယ်သူပဲဖြစ်ဖြစ်ရိုဟင်ဂျာတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေမလုပ်အောင်အရေးပေါ်စီမံဆောင်ရွက်ချက်အားလုံးမှန်သမျှမြန်မာအစိုးရအနေနဲ့ဆောင်ရွက်ဖို့လိုပါတယ်အရေးကြီးတာကအခုလိုလိုက်နိုင်ရမယ့်အချက်တွေဟာလေးလေးနက်နက်နဲ့လက်တွေ့ကျင့်သုံးဖို့ဖြစ်လာပြီဆိုတာထပ်လောင်းပြောဆိုလိုက်တာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့သဘောတူစာချုပ်အတိုင်းလိုက်နိုင်ရမယ့်တာဝန်တွေကိုဆောင်ရွက်ဖို့စူးစမ်းအားထုတ်တယ်ဆိုတာကိုပြသဖို့လိုနေပါတယ်
ICJ တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာမြန်မာအစိုးရရဲ့သဘောထားကြီးညာချက်ထွက်လာပါတယ်။အဲ့ဒီထဲမှာသူတို့ဘက်ကဒီဆုံးဖြတ်ချက်တွေကိုမှတ်သားထားမှာဖြစ်တယ်လို့လည်းပြောထားတယ်။နောက်ပြီးတော့ဒီအမှုရဲ့မူလလျှောက်ထားချက်ခိုင်လုံမှုရှိမရှိနဲ့ပတ်သက်လို့ ICJ တရားရုံးအနေနဲ့မှန်မှန်ကန်ကန်စီရင်ဆုံးဖြတ်ဖို့မြန်မာအတွက်အရေးကြီးတယ်လို့ဖော်ပြထားပါတယ်။ Michael Becker ရဲ့အမြင်ဘယ်လိုရှိပါလဲရှင
်။ Well, I think that gets to so I haven't seen the statement my
ဘူအများအတွက်အရေးကြီးတဲ့အချက်ကဒီကနေ့ ICJ တရားရုံးကဘာကိုဆုံးဖြတ်ချက်ချလိုက်တယ်လဲ။ဘယ်အချက်ကဆုံးဖြတ်တဲ့အထက်မပါဘူးလဲဆိုတာပဲဖြစ်ပါတယ်။အခုအစင်ကလူမျိုးတုံးတက်ဖြတ်မှုဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလား။သဘောတူစာချုပ်ကိုချိုးဖောက်ခဲ့သလားမချိုးဖောက်ခဲ့ဘူးလားဆိုတာနဲ့ပတ်သက်လို့တရားရုံးဆုံးဖြတ်ချက်ကိုတောင်းခံတာမဟုတ်သေးပါဘူး။မူလလျှောက်ထားခြင်းရဲ့ခိုင်လုံမှုရှိမရှိဆိုတဲ့ကိစ္စဆိုတာကတရားရုံးကလူမျိုးတုံးတက်ဖြတ်မှုစွပ်စွဲချက်ကိုစဉ်းစားဆုံးဖြတ်တဲ့အချိန်ရောက်မှဖြစ်လာမှာပါ။ဒါကလည်းအချိန်ကြာအောင်မှဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့တရားရုံးဆုံးဖြတ်ချက်ကိုကြည့်ရင်တရားသူကြီးတွေဘက်ကတွေးရှိထားတဲ့အချက်ကရခိုင်ပြည်နယ်မှာကြံခဲ့တဲ့ရိုဟင်ဂျာတွေအတွက်အလွန်ကြီးမားတဲ့အန္တရာယ်ရှိနေတယ်ဆိုတာဖြစ်ပါတယ်။လူမျိုးတုံးတက်ဖြတ်မှုဖြစ်စေတဲ့လိုရက်တွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေတယ်လို့တရားသူကြီးတွေကတွေးရှိခဲ့တာပါ။တကယ်လို့သူတို့ကျူးလွန်ခဲ့မယ်ဆိုရင်တော့လူမျိုးတုံးတက်ဖြတ်မှုသဘောတူစာချုပ်ကိုမြန်မာကချိုးဖောက်ရကြောက်သွားမှာဖြစ်ပါတယ်။ဒါပေမဲ့လို့တရားရုံးဘက်ကပြောရရင်တော့မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာသူတို့မတွေ့သေးပါဘူး။
မြန်မာဘက်ကလိုက်နာဆောင်ရွက်ဖို့ ICJ တရားရုံးကချမှတ်လိုက်တဲ့ကြားဖြတ်စီမံဆောင်ရွက်ချက်၄ခုကိုကြည့်ရင်မြန်မာအတွက်အခက်အခဲစိန်ခေါ်မှုတွေရှိမယ်ဆိုတာသိကြပါတယ်။ဒီပေါ်မှာ Michael Becker ရဲ့အမြင်ဘယ်လိုရှိပါလဲရှင
်။ Well in terms of so the first two measures both essentially
say တမန်ချက်အရဆိုရင်လူမျိုးလုံးတက်ဖြတ်မှုဖြစ်စေတဲ့လူရက်တွေကိုတားဆီးရေးစီမံဆောင်ရွက်ချက်အားလုံးကိုမြန်မာအနေနဲ့မဖြစ်မနေလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောထားတာပါ။ကမ္ဘာဘက်ကလူကျင်တာကလူမျိုးလုံးတက်ဖြတ်မှုကိုဖြစ်စေတဲ့လူရက်ဆိုတဲ့အပေါ်မှာမြန်မာဘက်ကဘယ်အချက်တွေကိုအဓိကထားလိုက်နာဆောင်ရွက်ရမယ်ဆိုတာမျိုး ICJ တရားရုံးအမိန့်မှာတိတိကျကျပြက်ပြက်သားသားဖော်ပြစီခြင်းနေတာပါ။ဒါပေမဲ့တရားရုံးဘက်ကဒီတောင်းဆိုချက်ကိုလက်မခံဘဲ စီမံဆောင်ရွက်ချက်အားလုံးကိုမြန်မာအနေနဲ့လှုပ်ဆောင်ဖို့ရေပုံရဆန်တဲ့ဆုံးဖြတ်ချက်မျိုးချမှတ်ခဲ့တာဖြစ်ပါတယ်။တတိယချက်ကဂမ်ဘီယာကတောင်းဆိုထားတဲ့အထောက်အထားတွေကိုထိန်းသိမ်းဖို့နဲ့မဖျောက်ပစ်ဖို့အချက်ကိုဒီအရုံကဆုံးဖြတ်ချက်မှာထည့်သွင်းခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးစရုပ်တမျှောက်အချက်ကစိတ်ဝင်စားစရာကောင်းပါတယ်။မြန်မာဘက်က ICJ ဒီအရုံကိုလေးလအတွင်းစဉ်ကစားတင်သွင်းမှုဖြစ်ပါတယ်။ဒီအရုံရဲ့ကြားဖြတ်အရေးပေါ်ဆုံးဖြတ်ချက်အတိုင်းသူတို့ဘာတွေဆောင်ရွက်ပြီးစီးခဲ့တယ်လဲဆိုတာမြန်မာဘက်ကတင်ပြရမှာပါ။လေးလပြီးရင်တော့နောက်ပိုင်းမှာ6လတကြိမ်ဒီအရုံကိုမြန်မာကအစီရင်ခံရမှာဖြစ်ပါတယ်။အဲဒီတော့ဂမ်ဘီယာဘက်ကအခွင့်အရေးရဖို့ရှိတာကမြန်မာဘက်ကအစီရင်ခံစာတင်သွင်းတိုင်းမှာပြန်ပြီးတုံ့ပြန်မှုဖြစ်ပါတယ်
။အခုလိုကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ ရဲ့ဆုံးဖြတ်ချက်ကိုမဖြစ်မနေဘလောက်ထိလိုက်နာဖို့လိုသလဲ။နောက်ဒီဆုံးဖြတ်ချက်ကို ICJ ကကုလသမဂ္ဂလုံခြုံရေးကောင်စီကိုလည်းပေးဖို့မှာဖြစ်တော့ဘလို့တက်ရောက်မှုတွေဖြစ်လာမလဲရှင
်။ Right. So
ဥပဒေကြောင်ရ ICJ တရားရုံးကချမှတ်တဲ့ဓာတ်ပတ်ရည်ရွယ်စီမံဆောင်ရွက်ချက်တွေကိုမဖြစ်မနေလိုက်နာဆောင်ရွက်ဖို့လိုပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ဟာမြန်မာအတွက်လိုက်နာဖို့တာဝန်ဝတရားတွေကိုချမှတ်တာရှိနေပြီးသားတာဝန်ဝတရားတွေကိုလိုက်နာဖို့ထပ်ပြီးပြောဆိုတာပါဒါပေမဲ့ထိရောက်မှုရှိမလားဒါမှမဟုတ်ဥပဒေရအရေးယူမှုရှိမရှိဆိုတဲ့အပိုင်းမှာတော့ပြောဖို့ခက်ပါတယ်မြန်မာအနေနဲ့တာဝန်ဝတရားတွေကိုလိုက်နာဖို့စန့်ကျင်တယ်လို့ဂမ်ဘီယာဖြစ်ဖြစ်တခြားနိုင်ငံတနိုင်ငံကပဲဖြစ်ဖြစ်ရှုမြင်ပြီးတင်ပြလာတဲ့စိုးရင်ချက်တွေကိုလူညိုရေးကောင်စီကလက်ခံနိုင်ပါတယ်ဒါပေမဲ့လည်းဒီစိုးရင်ချက်တွေနဲ့ပတ်သက်လို့လူညိုရေးကောင်စီဘက်ကထိထိရောက်ရောက်နဲ့ပါဝင်ပတ်သက်မယ်လို့တော့မြင်လို့မရပါဘူးဘာကြောင့်လဲဆိုတော့တရုတ်နဲ့မြန်မာအစိုးရဆက်ဆံရေးကအရန်ကိုနှိစက်မှုရှိပါတယ်။ဒါကြောင့် ICJ ဆုံးဖြတ်ချက်ကိုမြန်မာဘက်ကဥပဒေကြောင်အရမဖြစ်မနေလိုက်နာဆောင်ရွက်ဖို့လူမျိုးရေးကောင်စီကပါဝင်ပတ်သက်လိမ့်မယ်လို့မျှော်လင့်လို့မရပါဘူး
။ ICJ တရားရုံးရဲ့အခုဆုံးဖြတ်ချက်ဟာအပြည့်သက်အမိန့်ချမှတ်မဲ့ကိစ္စဖြစ်တဲ့လူမျိုးတုံးတက်ပြတ်မှုမြောက်မြောက်ဆိုတဲ့အပေါ်မှာရောဘလို့တက်ရောက်မှုတွေရှိနိုင်မလဲရှင
်။ The ultimate impact here is that well,This case importantly shows that several of the
Myanmar's ဆိုတဲ့ကိစ္စကအဓိကဘာကိုပြတ်တနေတယ်လဲဆိုရင် ICJ ရဲ့တရားစီရင်ပိုင်ခွင့်နဲ့ပတ်သက်လို့မြန်မာဘက်ကကန့်ကွက်မှုအတော်များများဟာအောင်မြင်မှုမရှိဘူးဆိုတာသေချာသလောက်တွေ့ရပါတယ်။တကယ်လို့မြန်မာဘက်က ICJ တရားရုံးစီရင်ပိုင်ခွင့်ကိုဆက်ပြီးစိန်ခေါ်ဖို့စီစဉ်နေတယ်ဆိုရင်တရားရုံးဘက်ကအခိုင်အမာပြလိုက်တဲ့အချက်ကတော့မြန်မာဘက်ကခုခံချေပါချက်တွေဟာအောင်မြင်မှုရှိမှာမဟုတ်ဘူးဆိုတာပဲဖြစ်ပါတယ်။
မိုင်းဂျန်နိုင်ငံဥပဒေပညာရှင်မိုက်ကယ်ဘက်ကာကို Skype ကနေပြီးတော့တဆင့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင
်။သောရရှင်များရှင်။မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ။ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လား။ Rohingya တွေအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလိုလို့စွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးခရီးစဉ်တတိယနေ့တုန်းကတော့ကလေးမျိုးကနေအိန္ဒိယမြန်မာနယ်စပ်တမူးမြို့မှာလဲလူထုတွေ့ဆုံပွဲကျင်းပသွားခဲ့ပါတယ်။လူထုတွေ့ဆုံပွဲမှာဒေသတွင်းမူရစေဝါသုံးဆွဲမှုမြင့်တက်နေတဲ့အခြေအနေကိုလဲလူငယ်တွေနဲ့ဆွေးနွေးခဲ့ပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရအဖွဲ့ဝင်တွေဟာတမူးမြို့ကိုရောက်ရှိချိန်မှာဒေသခံပြည်သူတွေကရဟယင်စင်းသက်ရခောက်ကွင်းကနေဆက်ရောင်ဘလူးခမ်းမကိုတွားတဲ့လမ်းတစ်လျှောက်မှာတောင်းတဖြဖြအကျိုးဆိုခဲ့ကြတယ်လို့လူထုတွေ့ဆုံပွဲမှာလဲခမ်းမတွင်ခမ်းမပြင်လူ1500လောက်တက်ရောက်ခဲ့ကြပါတယ်။တမူးမြို့လူထုတွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကလူငယ်တွေမူရစီဝါသုံးဆွဲတဲ့အခြေအနေကိုထည့်သွင်းပြောခဲ့တယ်လို့ဒီအတွက်လူငယ်တွေရဲ့အမြင် mindset ပြောင်းလဲရေးအတွက်လဲပြန်လဲဆွေးနွေးခဲ့ကြောင်းတမူးလူငယ်ကွန်ရက်အဖွဲ့ကကိုရင်ကိုဦးကပြောပါတဲ့
သူပြောနေရမှာတမကလေးလာခဲ့ပြီကလေးမှလည်းမွေးစွားရပတ်တယ်ပြီးတော့ခွန်စင်ကတော့မွေးစွားသုံးနေတယ်လူငယ်တွေကအဲ့တော့သူစပြောတယ်ကျွန်တော်ကလေး မဲပေါ်လိုက်စီမှာကျွန်တော်ပြောတာတော့ဟိုအမေစုအတော်ပြောလို့ပဲအလုံးကမွေးစွားနဲ့ပတ်သက်ပြီးတော့နိုင်ငံမှာသူတို့အခက်အခဲဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်မိုက်စုဘယ်လိုပြောလဲမယ်ဆိုတော့ပြောတာကိုအဓိကကျွန်တော်အားစားလုပ်ချင်တယ်လို့နိုင်ငံနဲ့အရင်လို့လို့ပဲဒီကျောင်းသားအားစားပွဲတော်များလုပ်ရင်ဟိုပြောအစီအစဉ်နဲ့လူငယ်တွေကဆက်ပြီးတော့ကျောင်းသားအားစားပွဲတော်လုပ်ပေးဖို့အစီအစဉ်ရှိရှိမေစုကျွန်တော်မေးတာအဲ့တော့မေစုပြောတော့လုပ်ဖို့ရှိတဲ့အကြောင်းနောက်ပြီးတော့ဒုဝန်ကြီးတယောက်လည်းဖြေသွားတယ်လုပ်ဖို့ရှိပါတယ်ပြောပါတယ်မွေးစားကိစ္စကိုလည်းမေစုပြောရတော့ဒီမှာအလုံးကဥပဒေပေါ်နေတာအစနစ်ကျလောက်လောက်တော့မဲ့အကြောင်းဒါလည်းစူးစမ်းနေအကြောင်းအဲ့လိုပြောရခင်ဗ
ျလူတို့တွေးဆုံပွဲမှာစာရေးသားမင်းမြန်းသူ၈ယောက်နဲ့မဲနိုင်ပြီးကိုတိုင်းမင်းမြန်းခွင့်ရသူ၆ယောက်ရှိခဲ့တာဖြစ်ပါတယ်တွေးဆုံပွဲမှာအချိန်ကန့်သတ်ရှိတာကြောင့်မတင်ပြခဲ့ရတဲ့အချက်ကိုလည်းကိုရင်ကိုဦးကအခုလိုပြောပါတယ
်အချိန်တိုင်းနိုင်ရကျွန်တော်ကမပြောလို့ရဘူးမေစုတိရောအဟောမှာတည်းကဘာမှပတ်သက်နေရတဲ့ကိုမွေးစားတုံးရတယ်ဒီမှာအဲ့လိုဖြစ်နေတာဒီမှာဘီယာတစ်ခွက်က၈၀၀လောက်ရှိရမလားဒီရက်ကိုရှေ့ရမှာငွေစုကဒီစေပြားလေးရကိုနေရာမကြတာလေအဲ့ဒါကိုတုံးနေတာကိုနေဆက်မှာကိုဒါအဓိကပြဿနာပဲ
ဒီကနေ့တွဲဆုံပွဲမှာဒေါန်ဆန်းစုကြည်ကစီးလုံးညညရေးကိုမိသားစုပုံစံနဲ့ဥပမာပေးပြီးပြောကြားခဲ့ကြောင်း NLD ပါတီတမူးမျိုးနယ်ဥက္ကဋ္ဌဦးမြင့်စောကပြောပါတယ်အန
ေစုပြောတာကတော့ဒီစီးလုံးညညဖို့ပါပဲကြားတန်းစင်းနဲ့နိုင်ပြီးတော့ပြောသွားတာမိသားစုရဲ့မိသားစုရဲ့စာဝေးမျိုးရေးကိုဟိုမနအဖေတိုက်တာဒီဘက်နေလိုက်ချက်ထားလို့မရဘူးမိတိုက်တာလည်းပြောမလို့အဖေတိုက်တာအမေတိုက်တာတားတိုက်တာတမီးတိုက်တာတဲ့ဒီကိုယ့်ကိုချက်ထားကြရင်ဆိုတော့ဥပမာလေးနဲ့မိသားစုရဲ့အဲ့ဒီမပြေကွဲအောင်ဘယ်လိုနေရမလဲဆိုတာမျိုးလေးကိုသင်ပြတော့တာပါပဲ
ဒေါန်ဆန်းစုကြည်နဲ့ဆိုရအဖွဲ့ဝင်တွေဟာတမူးမျိုးကိုစင်နာယီဝင်းကျင်လောက်မှာရဟတ်ရင်နဲ့ရောက်ခဲ့ပြီး၁၇နာရီကျော်မှာကလေးမျိုးကိုပြန်လည်ထွက်ခွာခဲ့ပါတယ်ကလေးမျိုးလေရင်ခွင်းမှာတော့မိနစ်30ကျော်လောက်ခိတရန်နာပြီးတဲ့နောက်နေပြည်တော်ကိုထွက်ခွာခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးခီးစင်ဟာ2020ခုနှစ်အတွင်းတတိယမြောက်ခီးစင်ဖြစ်ပါတယ်။ဒီခီးစင်ဟာအရင်နှစ်ကတွားရောက်ဖို့ပြင်ဆင်ခဲ့ပြီးရာသီဥတုအခြေအနေအရမရောက်ခဲ့တဲ့နေရာတွေအဓိကပါဝင်ခဲ့တာပါ။ဒီလအစောပိုင်းမှာတော့ကချင်ပြည်နယ်နဲ့ကယားပြည်နယ်တို့ကိုလည်းတွားရောက်ခဲ့ပါတယ်။
ကမ္ဘာ့ဆောင်ပြပြသွားတာပါရှင်အခုတော့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအန္တရာယ်နဲ့မြန်မာပြည်တွင်းကစစ်ဆေးကာကွယ်မှုအခြေအနေကိုလည်းပြပြပေးပါဦးမယ်တရုတ်နိုင်ငံဝူဟန်မြို့မှာစပြီးတော့တွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိသေဆုံးသူ25ယောက်ထက်မနည်းရှိနေပြီးကူးစက်မှုနှုန်းကလည်းတိုးလာနေပေမဲ့မြန်မာနိုင်ငံမှာတော့ဒီကနေ့အထိသံသယလူနာမတွေ့ရသေးပါဘူးတရုတ်နိုင်ငံပေကျင်းမှာရှိတဲ့မြန်မာတန်ယုံကလည်းတရုတ်နိုင်ငံအတွင်းကမြန်မာနိုင်ငံသားတွေလိုအပ်တဲ့အကူအညီပေးနိုင်ဖို့သက်ဆိုင်ရာဌာနတွေနဲ့ချိတ်ဆက်ဆောင်ရွက်ပေးသွားမယ်လို့မနေ့ကသတင်းထုတ်ပြန်ထားပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကဆက်ပြီးတော့ပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံအပြင်ဂျပန်တောင်ကိုရီးယားအမေရိကန်ပြည်ထောင်စုအပါအဝင်စင်ကာပူအထိပြန့်နှံ့သွားပါပြီ။ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒီကနေ့ထိတန်တရားလူနာလုံးဝမတွေ့ရှိသေးဘူးလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။ကျင်းရတဲ့အခြေအနေထားကိုပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံမှာလိုကောကိုရိုနာဗိုင်းရပ်စ်ဝိုးရီးယားနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကမတွေ့ရှိပါဘူး
။တရုတ်နိုင်ငံပေကျင်းမြို့မှာရှိတဲ့မြန်မာတန်ယုံကလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလိုက်နာသွားဖို့တိုက်တွန်းထားပါတယ်။တရုတ်မှာနေထိုင်တဲ့မြန်မာနိုင်ငံသားတွေအခက်အခဲရှိခဲ့ရင်လည်းလိုအပ်တဲ့အကူအညီအထောက်အပံ့တွေဆောင်ရွက်ပေးသွားမယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။မနေ့ကမနက်အစောပိုင်းမှာဝူဟန်မြို့ကနေရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိလာတဲ့ China Eastern Airlines Flight Number MU2659 မှာခရီးသည်85ဦးကိုတင်ဆောင်လာခဲ့တာပါ။အဲ့ဒီတည်းကခရီးသည်5ဦးဟာဝူဟန်မြို့ကနေလာတဲ့ခရီးသည်တွေဖြစ်ပြီးအားလုံးကိုလေဆိပ်မှာ Fever Screening လုပ်ပြီးတဲ့နောက်တန်တရားလူနာလုံးဝမတွေ့ရှိခဲ့ဘူးလို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။ပေါ်ရီပေါ့နော်တမားကြီးနဲ့58မိနစ်မှာဖိုက်လာတဲ့အချိန်မှာဆိုလို့ရှိရင်ကွမ်းလာတဲ့ခီးတဲ့ငါးယောက်ပါပါတယ်ကွမ်းလာခီးတဲ့ငါးယောက်ကတမားကြီးချင်းနေကောင်းပါလားဘာမှပြဿနာမရှိပါဘူးခေါင်းတော့ဒေတာစစ်စစ်ဒီမှာအကုန်လုံးကသဘောတူတာသူရှိမရှိပါဘူ
းလူဦးရေရာနဲ့ချီကူးဆက်ခံနေရပြီးသေဆုံးသူဦးရေတိုးလာတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်တရုတ်အာဏာပိုင်တွေကဝူဟန်မြို့ကနေထွက်ခွာမယ်လီကျောင်းနဲ့ယထာအသွားအလာတို့ကိုပိတ်ပင်လိုက်ကြောင်းသူတို့ရဲ့စံတော်ချိန်မနေ့ကမနက်10နာရီမှာထုတ်ပြန်လိုက်တာပါဒါပေမဲ့ပြည်သူတွေစိုးရိမ်မှုမရှိစေဖို့နဲ့ယောဂါစောင့်ချက်ကြည့်ရှုရေးလုပ်ငန်းစဉ်တွေကိုအထူးကြက်မှတ်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဒီယောဂါဘူရန်ထားတွေကပိတ်တယ်ဆိုတာကဒီစင်မာရစတာပါမဟုတ်ဘူးနော်သူတို့စင်မာကြီးပေါ့နော
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကိုနှစ်ရက်တာကျင်းပပြီးတဲ့နောက်မှာတော့ပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်လို့တော့မသတ်မှတ်သေးပါဘူး။အခုဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ယောဂါရဲ့လက္ခဏာအများစုက ကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုံးနှစ်ဖက်လုံးရောင်နေတာတွေ့ရတတ်ပြီးယာတိတကွေးယောဂလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်။ယောဂပြင်းထန်လာရင်တော့အဆုတ်ရောင်ယောဂ SARS နဲ့ MERS တို့အပြင်ကြောက်ကပ်ပျက်စီးတဲ့အထိဖြစ်သွားနိုင်ပါတယ်။အခုဖြစ်နေတဲ့ novel coronavirus ယောဂအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကြိုတင်ကာကွယ်နိုင်မှုအတွက်ကတော့တကိုယ်ရည်ကျန်းမာရေးကိုဂရုစိုက်ပြီးတရိတ်ဆန်တွေနဲ့ထိုက်ရိုက်ထိတွေ့တာမျိုးကိုရှောင်ကျဉ်ရမှာပါ။ကူးစက်မှုနှုန်းတိုးလာတဲ့ဒီယောဂနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တန်တရားလူနာမတွေ့ရှိသေးပေမဲ့အပြည်ပြည်ဆိုင်ရာခီးသွွားတွေအနေနဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုလိုက်နာပြီးကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင် website နဲ့မြန်မာ CDC Facebook page တို့ကထုတ်ပြန်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတိုက်တွန်းထားပါတယ
်။ Viewing မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ Viewing မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့VUA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VUA Bambi ဆိုတဲ့ App ကို download လုပ်နိုင်ပါတယ်။ VUA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VUA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ VOA ရဲ့တောက်ကြတဲ့ညနေခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပြမယ့်ညပိုင်းစီစဉ်တွေမှာတော့အမျိုးသမီးကဏ္ဍ၊သုတဆုပ်လေးအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 25 32တို့ကနေပြီးတော့ဓာတ်ရိုက်ဖတ်ယူနှာစင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါဦးမယ်ရှင်
။ဒီနေ့ငမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီး830ခုဆက်ခံရတဲ့အကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီနေ့ပဲတည်ပြပါတယ်။ဒီရိုးရနှစ်သက်ကူကာလခီးသွားလာများလေရှိတဲ့အချိန်မှာတရုတ်နိုင်ငံအလဲပိုင်းဟူဝေးပြည်နယ်ကမြို့တွေအများစုပါဝင်မြို့ပေါင်း73မြို့မှာလည်းခီးသွားလာမှုတွေကိုအာဏာပိုင်တွေကကန့်သတ်လိုက်ပါတယ်။နာမည်ကျော်မဟာဒတိုင်းကြီးအစိပ်ပိုင်းတချို့ပါဝင်ကမ္ဘာလက်ခီးသွားတွေရည်ပန်းစားတဲ့နေရာတချို့ကိုပိတ်ဖို့လည်းတရုတ်အာဏာပိုင်တွေကဒီကနေ့ပဲကြေညာထားတာပါ။ကိုရိုနာဗိုင်းရပ်စ်အနေနဲ့တရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းသတိထားရဖို့မြန်မာတန်ယုံကသတိပေးလိုက်ပါတယ်။အထူးသဖြင့်ဟူဘေးပြည်နယ်ကယောဂပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရတဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားတာပါ။သက်ဆိုင်ရာအာဏာပိုင်တွေထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့နဲ့အခက်အခဲရှိရင်ဘေကျင်းမြို့ကမြန်မာတန်ယုံကိုဆက်သွယ်အကူအညီတောင်းနိုင်တဲ့အကြောင်းလည်းမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတော့၅ရောင်မြောက်ကူးစက်သူတူတွေ့တဲ့အကြောင်းဒီကနေ့ပဲအတည်ပြုခဲ့တာပါ။ဟူဟန်မြို့ကနေပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာဗိုင်းရပ်စ်ပိုးကူးနေတာတွေ့ရတာဖြစ်ပြီးဒါဆိုရင်ထိုင်းနိုင်ငံမှာလေဆိပ်ကစစ်ဆေးစဉ်ကူးစက်မှုမတွေ့ရဘဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ဤရွေးနိုင်ငံမှာဩဇာကြီးမားတဲ့ရှီယာဘာသာရေးခေါင်းဆောင်မော်တာဒါအယ်ဆာရာရဲ့နောက်လက်ထောင်နဲ့ချီပြီးအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးဘက်ကရက်မြို့တော်မှာဒီနေ့ဆန္ဒပြပါတယ်။ဒီလန်ဆမ်းမင်းကဘက်ကရက်မြို့တော်မှာအီရန်နိုင်ငံကထိတ်တန့်တံမှုတူကိုအမေရိကန်ကတုတ်တင်ရှင်းလင်းရာကတင်းမာမှုတွေပေါ်နေချိန်မှာပဲဆန္ဒပြပွဲတွေဖြစ်ခဲ့တာပါ
။ဇန်နဝါရီလ24ရက်တောက်ကြနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါရရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is